မြန်မာအရေးကြဝင်ဖြစ်ရှင်မှုဂျိုးပန်းရမှာရှေးတောင်အာရှနိုင်ငံများအတင်းအာဆီယံအနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့သာဆက်ဆံမယ်ဆိုရင်ထိရောက်နိုင်မှာမဟုတ်ကြောင်းမြန်မာရေးလှုပ်ရှားသူတွေရဲ့စနစ်နေ့ကဆန္ဒပြပွဲမှာပြောဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းနောက်ပိုင်းဂျိုးနီးယားရဲ့နိုင်ငံရေးအကြံတွေကိုဖြစ်ရှင်မှုသက်ဆိုင်သူအားလုံးနဲ့ဆွေးနွေးဖို့ကိုလည်းအ အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုအာဆီယံအသင်းကြီးကဆေလွှတ်လိုက်တဲ့ဘရူနိုင်းဒုနိုင်ငံသားကြီးဝင်ကြီးနဲ့အာဆီယံအတွင်းမှုချုပ်တို့ရဲ့တောက်ကြနေမြန်မာနိုင်ငံခရီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာအရေးအာဆီယံကဂျားဝင်ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာနိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာတာပါဝါရှင်တန် DC အခြေစိုက် Anti Dictatorship in Burma အဖွဲ့ဦးဆောင်သူတူဖြစ်တဲ့ဦးရင်အေးကတော့မြန်မာပြည်ထနာပြည်လည်ရေးမှာအာဆီယံအနေနဲ့သက်ဆိုင်သူတွေအားလုံးကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့လိုတယ်လို့စနေနေ့ဆန္ဒပြပွဲအတွင်းတိုက်တွန်းသွားပါတယ
်အာဆီယံရဲ့လက်ရှိလှုပ်ဆောင်နေလှုပ်ဆောင်ရက်ကကျွန်တော်တို့ပြည်သူလူထုအတွက်လုံးဝအကျိုးမရှိပါဘူးဒါကြောင့်ပြည်သူလူထုကလုံးဝလက်မခံဘူးဆိုတာကိုကျွန်တော်အရင်ဆုံးတင်ပြခြင်းပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်အနေနဲ့ Washington DC မှာရှိတဲ့အာဆီယံတန်ရုံးတွေအာဆီယံမှာတန်ရုံးတွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံကိုနားထောင်ဖို့အထူးသဖြင့်တော့တကယ်တမ်းပြဿနာကိုဆင်ရှင်းရင်လည်းဆိုလို့ချင်းလူသက်စစ်ကောင်စီတစ်ဖက်တည်းကိုနားမထောင်ဘဲနဲ့ကျွန်တော်တို့ပြည်သူကနေတင်ပြထားတဲ့ကျွန်တော် NUG နဲ့ CRPA ရှိပါတယ်အဲဒီကအသံတွေလည်းနားထောင်သင့်ပါတယ်လို့ကျွန်တော်တင်ပြထားတာရှိပါတယ်ပြည်အာဏာရှင်အတွက်ပဲအကျိုးတက်ရောက်စေမဲ့အာဆီယံလို့ရတဲ့ရတန်းကရက်ဖို့ကျွန်တော်ဆက်လိုက်ပြီးတော့တောင်းဆိုနေပါတယ်အဓိကကတော့မြန်မာပြည်ရေးကိုကူညီမယ်ဆိုရင်ပြည်သူအသံကိုနားထောင်သင့်တာပါဗျာဖြည့်ရှင်းမယ်ဆိုရင်နှစ်ဖက်လုံးကိုနားထောင်မယ်အဲဒီကြောင့်မှသူတို့ဘာလို့တင်နေဆိုတာစပေါ်လာမယ်အဲ့လိုမျိုးပဲနဲ့တစ်ဖက်သက်လို့တဲ့လှုပ်ဆောင်ချက်ကဘယ်လိုမှအောင်ပြန်မှာမဟုတ်ပါဘူး
အမေရိကန်အပါအဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုတွေမှာတော့တိုင်းရင်းသားအင်အားစုတွေကလည်းပါဝင်နေတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကလာတဲ့ကရင်နီလူငယ်အယောက်30ကျော်ကလည်းကယားပြည်နယ်အတွင်းရိတ်ခါဖျက်တောက်ခံရမှုအပါအဝင်ဆေးရနာသိမ်းမှုကိုစတင်ကြအောင်ဝါရှင်တန် DC မြန်မာတန်ယုံရှိစစ်တန်ယုံရှိတို့မှဆန္ဒပြခဲ့တယ်လို့ကိုရီးယားကပြောပါတယ်။
အခုကကျွန်တော်မြန်မာရှိစစ်ကောင်စီရဲ့ရုံးရှိမှရောက်နေပါတယ်ဒီဝါရှိတာဒီစီမှာကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့ကျွန်တော်ပြည်သူနဲ့တရားရေးရတည်နေတော့ကျွန်တော်ပြတ်တက်ခြင်းနဲ့ယခုပူပူနွေးနွေးဖြစ်နေတဲ့ကရင်တရားစီရင်ထဲမှာဖြစ်ပျက်နေတဲ့သူတို့ရဲ့အကြမ်းဖက်နေမှုတွေချက်ချင်းကရပ်တက်ပေးဖို့ကျွန်တော်တို့တောင်းဆိုခြင်းနဲ့ပြည်သူအနာကိုချက်ချင်းပြပေးပေးဖို့ကျွန်တော်တို့တောင်းဆိုတယ်ဒီဒီမိုဆိုမှာရှိနေတဲ့ပြည်သူတွေရိတ်ခါတွေမရရှိအောင်သူတို့ကလှုပ်ဆောင်နေတာလည်းလို့မှတ်ယူပါတယ်ဒီလူတွေကအရန်ကိုခံစားနေရပါပြီဒီဖြတ်တောင့်ထားတဲ့ရိတ်ခါတွေအားလုံးပြလဲလူတွေဘို့ normal ဟိုလွယ်ကောင်းမှာပြရေးတေးဝီဖို့ကျွန်တော်တို့တောင်းဆိုတယ
် Boston မြို့ကမြန်မာတွေကတော့ NUG နဲ့ CRPH တို့ကိုလှူဒါန်းနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုဇွန်လ5ရက်စနေနေ့မှာလုပ်ခဲ့ကြောင်းမထီထီကပြောပါတယ
်အခုညီမတို့ဒီ second time challenge ကို Boston Charivar Bandan မှာလုပ်ကြရပေါ့နော်အခုမြန်မာတွေရောဒီနိုင်ငံသားတွေရောတော့တအားအားပေးကြရတယ်ပေါ့။ဆိုင်တွေကလည်းဒီမြန်မာရိုးရာစားကြရမျိုးရောင်းချပြီးတော့ရလာတဲ့အကျိုးမြတ်တွေပုံလုံးကို CRDH နဲ့ NUG လိုအပ်တဲ့နေရာတွေကိုလှူဒါန်းသွားမှာပါလို့။အာအရင်တစ်ခါကတော့အကုန်လုံးကအရင်ရောအမျက်ရောလှူတယ်ပေါ့နော်။ဒီတစ်ခါကျတော့ခဏခဏဒီလိုပွဲတွေကိုလှုပ်ချင်တာဖြစ်တာတကြမို့လို့လှုပ်တဲ့လူတွေပုံလုံးကိုအရင်နေကိုပြန်ပေးပြီးတော့သူတို့အမျက်တွေပဲလှူပါလို့ပေါ့ပြောတာပေါ့နော်။ဒါမှလှုပ်တဲ့လူတွေလည်းပိုအားရှိအောင် item တွေလည်းညံ့ဟိုလုံနိုင်အောင်လို့ပေါ့နော်အခုကမကုန်သေးဘူးဆိုတော့နည်းနည်းတော့မှန်းခက်တယ်3000ကျော်လောက်အာဒေါ်လာ3000ကျော်ပြီးတော့ရမယ်လို့ထင်တာပေါ့နော
်အလားတူကနေဒါနိုင်ငံမှာလည်းဆက်အာနာသိမှုစန့်ကျင်ရေးဆန္ဒထုတ်ဖော်မှုတွေဆက်ရှိနေတာပါဗန်ကူးဗားမြို့ကမြန်မာအရေးလှုပ်ရှားသူကိုစန်းအောင်ကလည်းအာဆီယံရဲ့မြန်မာအရေးဂျာဝင်ဆောင်ရွက်မှုအပေါ်အားမလို့အားမရဖြစ်မိကြောင်းပြောပါတယ
်မြန်မာပြည်သူတွေပေါ်မှာပေါ့နော်အကြမ်းဖက်မှုတွေမလုံဆောင်ဖို့သူအချက်5ချက်ဒီကရဒါပေမဲ့လေအာဆီယံရဲ့ဘလို့ပဲတတိပေးပေးပေါ့နော်ဟိုစစ်ကောင်စီကတော့သူတို့လိုက်နာခြင်းမရှိဘူးပြဒီပြည်သူတွေပေါ်မှာခုလက်ရှိလဲနေတိုင်းနေပါကျွန်တော်တို့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံထဲမှာကျူးလွန်နေတာတွေ့ရတယ်အခုလဲအာဆီယံရဲ့ကိုယ်စားလှယ်နှစ်ယောက်ရောက်တယ်ဒါပေမဲ့လေအာဆီယံအနေနဲ့ဒီမြန်မာအရေးကိုပြည်လဲအောင်သူတို့ဘာမှဖောင်ရဲနိုင်မယ်လို့ကျွန်တော်တော့မယုံကြည်ဘူးပြအာဆီယံကိုယ်စားလှယ်တွေကလည်းဒီစစ်ကောင်စီနဲ့ပဲတစ်ဖက်သက်ဆွေးနွေးနေရတွေ့ရတယ်။သူတို့ကမြန်မာအရေးကိုဒါတကယ်တမ်းပြည်လဲအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းသူတို့တွေ့ဆုံတဲ့နေ့ကျွန်တော်ပြောနေပါတယ်။ဒါမှမဟုတ်ခုချိန်ကြီးတော့သူတို့တွေ့ဆုံဆွေးနွေးတာတွေမတွေ့ရသေးဘူး
။ NDD dictatorship in Burma apwe win tchu ha Washington DC ga Myanmar tan ma ji u aw nin ni thain ne ain shi ma twa yaw san na pya ga ja bi pi du a mya su ne atu CDM lut bo tai twon ga ja ba le nya yeah?